မရဟောင်းဒေါ်နယ်ထရမ့်လက်ထက်မှာအဆင်မပြေဖြစ်ခဲ့ရတဲ့နိုင်ငံဆက်ဆံရေးကိုပြန်လည်ကူစားဖို့နှစ်ဖက်ဆွေးနွေးပွဲတွေပြန်ပြီးတော့စတင်ပြုလုပ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝိုင်းကြီးကတောင်းဆိုလိုက်ပါတယ်။နိုင်ငံပေါင်းစုံဆက်ဆံရေးကနိုင်ငံတကာနိုင်ငံကိုတခြားနိုင်ငံတွေကပြစ်မှတ်ထားဝန်းရံပိတ်ဆို့ပြီးအုပ်စုဖွဲ့တဲ့နိုင်ငံရင်းမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ငွေဘင်းကလည်းတရုတ်နိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးမှာဆွေးနွေးညှိနှိုင်းမှုတွေနဲ့ကိုက်တွယ်ဖြည့်ဆင်းသွားမယ်လို့ဒီကနေ့ပဲပြောပါတယ်
။中美欧都是维护世界和平稳定与发展。
တရုတ်နိုင်ငံနဲ့ဥရောပနိုင်ငံတွေဟာကမ္ဘာ့ငြိမ်းချမ်းရေး၊တည်ငြိမ်မှု၊ဖွံ့ဖြိုးတိုးတက်ရေးနဲ့ကြီးပွားချမ်းသာရေးကိုဆောင်ကျဉ်ထိန်းသိမ်းရမှာအရေးကြီးတဲ့အင်အားစုတွေဖြစ်ကြောင်းနိုင်ငံပေါင်းစုံဆက်ဆံရေးကိုအတူပူးတွဲကျင့်သုံးဆောင်ထိန်းပြီးတော့နိုင်ငံပေါင်းစုံဆက်ဆံရေးရဲ့အနှစ်သာရအထူးပေကကမ္ဘာ့အရေးကိစ္စတွေကိုနှိမ့်နှိုင်းဆွေးနွေးတိုင်ပင်မှုကတဆင့်ကိုင်းကြွယ်တာဖြစ်ကြောင်းပြောခွင့်ရဝမ်ငွေဘင်းကပြောပါတယ်ထရမ့်အစိုးရလက်ထက်တရုတ်နိုင်ငံကိုကန့်သက်ထိန်းချုပ်ဖို့လှုံ့ဆော်ချက်တွေကထိခိုက်မှုတွေဖြစ်ပေါ်စေတာကြောင့်တရုတ်ကုန်ပစ္စည်းတွေအပေါ်မှာတွင်းကုန်ခွန်စီးပြတ်ထားတာကိုဖယ်ရှားဖို့နဲ့တရုတ်နည်းပညာလုပ်ငန်းကိုဖိနှိပ်ချုပ်ကန့်ထားတာတွေကိုစွန့်လွတ်ဖို့လဲတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်သူဝန်ကြီးကပြောပါတယ်ဒါအပြင်အမေရိကန်တို့အနေနဲ့တရုတ်နိုင်ငံရဲ့အရေးကြီးတဲ့အကျိုးစီးပွားတွေကိုလေးစားဖို့တရုတ်နိုင်ငံရဲ့ပြည်ရင်းရေးဆွတ်ဖက်နေတာတွေကိုရပ်ဆိုင်းမှုနဲ့ထိုင်ဝမ်လွတ်လပ်ရေးတောင်းဆိုနေတဲ့ခွဲထွက်ရေးဝါဒီတွေနဲ့အတူအခက်အခဲဖြစ်အောင်လုပ်နေတာတွေကိုရပ်ဆိုင်းဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေတည်းအမေရိကန်တို့ကနှစ်ဖက်တွေ့ဆုံဆွေးနွေးရေးအဆင့်အလုံးကိုဖြတ်တောက်ရပ်ဆိုင်းဖြစ်ခဲ့တယ်လို့လည်းအသိပြင်ထားတဲ့နိုင်ငံကိုဖတ်ကြားရမှာဝန်ကြီးကထည့်သွင်းပြောဆိုသွားပါတယ်ရှင်။